ပြည်ရဲ့ပြည်တော်စုလွှတ်တော်အစည်းအဝေးအတွင်တောင်းဆိုခဲ့တဲ့6ပွင့်ဆိုင်တွေ့ဆုံရင်းနဲ့ပတ်သက်ပြီးတောင်းဆိုချက်ဟာလိုအပ်ချက်တွေရှိနေသေးတဲ့အတွက်ပြည်တော်စုလွှတ်တော်ကမူပေါင်းနေသေးတာချမှတ်ပြီးမှသာစီမံဆောင်ရွက်ဖို့လိုတယ်လို့သမ္မတဦးသိန်းစင်ကဒီကနေ့ပြည်တော်စုလွှတ်တော်ကိုတောင်းလာပို့ခဲ့ပါတယ်အခုလိုလွှတ်တော်ကတောင်းဆိုချက်အပေါ်သမ္မတကလက်တလောတွေ့တဲ့နယ်လို့မြ ာပေးမှာပ
ါဒီကနေ့ပြန်စားတဲ့ပြောင်းလွှတ်တော်စစ်နှစ်ကြိမ်မြောက်စည်းဝေးရေးကျင်းပတဲ့နေ့မှာနိုင်ငံတော်သမ္မတက6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးနဲ့ပတ်သက်တဲ့အကြောင်းပြန်ကြားမှုတဝန်လောက်ကိုပေးပို့လိုက်တာပါပေးပို့လာတဲ့တဝန်လောက်အရတော့ပြောင်းလွှတ်တော်ကတောင်းဆိုထားတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးမှာကိုစားပြုမှုတွေပို့ပြီးလိုအပ်တာဆွေးနွေးရမယ့်မူပေါင်းတွေပါရှိဖို့လိုနေကြတွေကိုအကောင်းဆုံးစီမံနိုင်မှုအကြောင်းပြန်လာတဲ့သဘောလို့6ပွင့်ဆိုင်ဆွေးနွေးရေးမှာတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေကရွေးချယ်ခံထားရတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ
်အဲခေါင်းစဉ်တစ်ခုချင်းပေါ်မှာဖြစ်သွင်းဆွေးနွေးလိုတဲ့မူပေါင်းနဲ့အသေးစိတ်အကြောင်းအရာများကိုကြိုတင်လေ့လာနိုင်ဖို့အတွက်သူစီကိုပေးပို့ပါလို့နော်သူဘက်ကညွှန်းပါတယ်အဲလိုသူထက်ပြောတာကလည်းနောက်ဆုံးပိတ်မှာပါလာပြီလေဒီနိုင်ငံတော်သမ္မတဦးဆောင်၍6ဦးတွဲဆောင်ဆွေးနွေးရန်ထိတ်တွန်းလာသောကိစ္စသည်ကောင်းမွန်သောလုပ်ငန်းတစ်ရပ်ဖြစ်ပါသည်တော်တော်လေးပဲတဲ့တိုင်းသားပြည်သူအားလုံးတို့လူသားစားအဖွဲ့အစည်းများနှင့်နိုင်ငံရေးအင်အားစုများကလက်ခံသောကိုယ်စားဖြစ်စေရေးအလားတူရင်းတို့ရဲ့လူလားတောင့်တချက်များပါရှိစေနိုင်မှုပေါင်းများဆိုတော့အဲ့ဒါကိုကြိုတင်ရှင်းမှတ်ထားတဲ့ပြည်သူဆွေးနွေးမှုဖြစ်စေရေးနှင့်ပေါ်လင်းနေတာမျိုးရှိစေရလို့အတွက်တော့စီမံဆောင်ရွက်တိုင်ပါကပုံမပြည့်စုံကောင်းမွန်နေလို့အကြံပြုဖို့ပဲဆိုတော့သူထပ်ပြီးတော့เนาะဟိုတုံ့လုံးပါတယ
်သမ္မတဘက်ကတောင်းဆိုမှုတွေရှိလာတဲ့အတွက်ပြည်သူ့တော်ဘက်ကဒီဆွေးနွေးပွဲနဲ့ပတ်သက်တဲ့မူဝါဒတွေကိုပြန်ပြီးတော့ချမှတ်ဖို့လိုမယ်လို့လည်းဒေါက်တာအေးမောင်ကပြောပါတယ
်အဲ့တော့အဲ့လိုဖြစ်ဖို့အတွက်ဒီပေါင်းစုတို့ဘက်ကမူပေါင်းတွေနောက်အသေးစိတ်ချက်လက်တွေကိုပြန်ကြားပေးဖို့သူကအကြောင်းကြားတဲ့သဘောအကြောင်းပြန်ကြားတဲ့သဘောလို့ကျွန်တော်ထင်နေပါတယ်
အခုလိုသမ္မတဦးသိန်းစင်ရဲ့ပြန်ကြားချက်ဟာ6ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးကိုအကောင့်ထဲမဖော်လို့သေးတဲ့အကြောင်းမဲ့ချက်တခုလို့ယူဆနိုင်တဲ့အကြောင်းချန်နိုင်းသမ္မတဒီမိုကရက်တစ်ပါတီ SNDP ရဲ့တီဘောမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးရဲထွန်းကပြောပါတယ်
။6ပွင့်ဆိုင်ဆိုတဲ့ဟာကိုတော့သူကလုံးဝဒီလက်မခံတဲ့သဘောဖြစ်တာပေါ့6ပွင့်ဆိုင်တွဲဆောင်ဆွေးနွေးခြင်းအားဖြင့်အဲခုနကတော်ကတိုက်တွန်းထားတဲ့ရည်ရွယ်ချက်နှစ်ခုကိုကျွန်တော်တို့ဖော်ဆောင်နိုင်လိမ့်မယ်လို့မယုံကြည်ဘူးဆိုတဲ့အတိတ်ပဲ။ဟိုသူနဲ့ဆွေးနွေးရုံနဲ့တည်းမပြီးဘူးပေါ့ဟိုဟာပေါ့ကျယ်ပြန့်တဲ့ဆွေးနွေးပွဲတွေသူလုပ်နေတယ်ဆိုတဲ့ဟာမျိုးအဲ့လိုပြောတဲ့သဘောအဲ့တော့ဆိုတာကအခုအပြင်မှာနောက်ဆုံး48ပွင့်ဆိုင်တွေ့ဆုံဆွေးနွေးတာတို့ဘာတို့ကိုတော့ဆက်ပြီးတော့လုပ်ချင်တယ်ဆိုတဲ့သဘောဖြစ်ပါတယ်
အချိန်တည်းမှာပဲပြီးခဲ့တဲ့လွှတ်တော်စီဝေးရုံးကတင်ပြခဲ့တဲ့ပြောင်းလွှတ်တော်ကိုယ်စားလှယ်များရဲ့အဆောင်ရောင်နဲ့ပတ်သက်တဲ့ဥပဒေကြမ်းနဲ့ပတ်သက်ပြီးတော့သမ္မတဦးသိန်းစင်ကမှတ်ချက်တွေနဲ့ပြန်လည်ပေးပို့လာပါတယ်လွှတ်တော်ကိုယ်စားလှယ်ရဲ့လစာတုံးမြင့်မှုအပေါ်မှာသဘောမတူတဲ့အနေအထားလို့သုံးသပ်နိုင်တဲ့အကြောင်းဒေါက်တာအေးမောင်ကပြောပါတယ်
။ဟောဒါလေးတွေကိုကျွန်တော်တို့စွတ်တော်မှဖြစ်လို့ပြောတာမဟုတ်ပါဘူး။ဒါလေးတွေကအနာဂတ်မှာလည်းစွတ်တော်ကိုတိဆောက်တဲ့ကာလမျိုးမှာနော်ဒီတော်မှုဆိုရဆိုရင်များများယူတာမျိုးမဖြစ်ဖို့ဒီတော်စုကိုယ်စားလှယ်တွေကိုနည်းနည်းလေးနဲ့ခုမြင်ထားတာမျိုးမရှိဖို့နော်ဒီတော်စုအဆင့်မတတ်မှတ်တာမျိုးမဖြစ်ဖို့နော်ဘလို့လို့ပြီးချက်ကန်ဘယ်လန့်စ်တုံးတယ်ဒီတော်စုအဆင့်မဟုတ်ဘူးလေ။ဒီအဆင့်လေးတစ်ခုတောင်မှမပြီးကျင်တဲ့အခြေအနေများအဲ့တော့ပြည်တော်စုအစီအမောင်းရဲ့ပြည်တော်စုဆိုတော့ဘလို့ဒီဒီပုံကိုယ်တွေကလက်ညှိုးထိုးပြီးပြောနိုင်မှာတော့မှားတာလေးတွေပြုပြင်စရာလေးတွေကိုလေအဲ့တော့ဟိုပုံနဲ့ကြောရင်စီယုံကြီးနဲ့နော်အဆောင်ဆောင်နဲ့ယာတုလေးနဲ့နော်သူ့ရဲ့နော်ဒီပုံပန်းတရားလေးကတော့ဖြင့်ဖို့ဖို့ပြည်သူမှလည်းတာဝန်ရှိပါတယ်ပြည်တော်စုအစိုးရမှလည်းတာဝန်ရှိပါတယ
်ဒါပေမဲ့တော့ကိုယ်စားလှယ်တွေနဲ့အစိုးရအဖွဲ့ဝန်ကြီးတွေရဲ့ကြားမှာပြည်မြတ်တတဖြစ်အောင်ဆောင်ရွက်ဖို့လိုတယ်လို့လည်းဒေါက်တာအေးမောင်ကပြောပါတယ်ပြည်တော်စုစစ်လားစာတွေးဥပဒေကြမ်းကိစ္စနဲ့ပတ်သက်ပြီးတော့တမတော်နဲ့လွှတ်တော်အကြားသဘောထားကွဲလွဲမှုတွေရှိနေတဲ့အပေါ်ရှိလာမဲ့လွှတ်တော်စည်းဝေးရက်တွေအတွင်းမှာအပြန်အလှန်ဆွေးနွေးဖို့ရှိပြီးတော့လိုအပ်ရင်မဲခွဲဆုံးဖြတ်ဖို့တွေရှိလာတယ်လို့ပြည်တော်စုကိုယ်စားလှယ်တွေကပြောဆိုကြပါတယ်ခင်ဗျ